မြန်မာနိုင်ငံမှာယာတီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ86ဦးရှိသွားပြီဖြစ်ပြီးဒီရောဂါနဲ့သေဆုံးသူ10ဦးရှိသွားပါပြီ။ယာတီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူအရေအတွက်တိုးလာနိုင်ပေမဲ့သေဆုံးမှုနှုန်းကိုလျှော့ချနိုင်ဖို့ဦးစားပေးဆောင်ရွက်သွားမယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိသူတွေပြောပါရယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတော့ H1N1 virus ကူးစက်ခံရသူဟာရောဂါလက္ခဏာပြဖို့၂ရက်ကနေ9ရက်အထိအချိန်ယူတာမို့မကြာခင်မှာရောဂါဖြစ်ပွားသူအဖြစ်အတည်ပြုနိုင်သူအရေအတွက်တိုးလာနိုင်ခြေရှိတယ်လို့ပြောဆိုထားတာပါဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမြင့်မြင့်ခိုင်ကပေးပို့ထားပါတယ်ရှင
်ဒီကနေ့ August 1ရက်နေ့အထိရာသီသုတ်ကွေးရောဂါ H1N1 ဖြစ်ပွားတယ်လို့အတည်ပြုနိုင်တဲ့လူနာ86ဦးရှိသွားပြီဖြစ်ပြီးဒီရောဂါနဲ့သေဆုံးသူ12ဦးရှိသွားပါပြီ H1N1 virus ကူးစက်ခံထားရသူတွေအပါအဝင်ပြင်းထန်အဆုတ်ရောင်ရောဂါနဲ့ဆေးရုံတက်နေသူစုစုပေါင်း245ဦးရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOE ကိုပြောပါတယ
်ဇူလိုင်22ရက်ကနေပြီးတော့ဒီတရဆလာ2019မွန်လနာရီစီအောင်ကတော့ကျွန်တော်ဒီ H1N1 ပိုးတွေ့စုပေါင်း86ဦးပါ76 86ဦးရှိပြီးတော့ဒီဆုံးလူကတော့စနေဦးပဲရှိပါတယ်စနေဦးဒီမှာဆေးရုံတက်ရောက်တဲ့ဟိုပြင်းထန်ဆုတ်ရောင်ရောဂါနဲ့ဆေးရုံတက်တဲ့လူပေါင်း245ဦးရှိပါတယ်ဆေးရုံကလည်းပဲဆင်းသွားတာပေါ့နော်ဟိုပျောက်ကင်းသွားတဲ့လူပေါင်း73ဦးရှိပါတယ
် H1N1 virus ပိုးကူးစက်ခံထားရတဲ့လူနာအများစုကိုကနအူးပိုင်းကချင်းပြည်နယ်ပဲခူးတိုင်းအေရဝတီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပြီးလက်ရှိမှာတော့တနင်္လာရီတိုင်းနေပြည်တော်မွန်ပြည်နယ်နဲ့ရှမ်းပြည်နယ်အရှေ့ပိုင်းတို့မှာလည်း H1N1 virus ပိုးကူးစက်ခံထားရသူတွေရှိလာပါတယ်မြန်မာနိုင်ငံမှာ H1N1 virus ပိုးကူးစက်ခံထားရတယ်လို့အတည်ပြုနိုင်တဲ့လူနာတွေတိုးလာနိုင်ပေမဲ့ရာသီသုတ်ကွေးရောဂါ H1N1 ကြောင့်သေဆုံးမှုနှုန်းကိုလျှော့ချနိုင်ဖို့ဦးစားပေးလှုံ့ဆော်သွားမယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ
်။တိုးလာနိုင်တယ်ဆိုတော့ဟိုစစ်ရင်တော့ကျွန်တော်ပြေမှာပေါ့နော်ရှာဖွေတွေ့ရှိလေဆိုတဲ့အတိုင်းပဲပေါ့။တကယ်တမ်းဆိုရင် WHO စဉ်းစားရဆိုရင်အခုဖြစ်တဲ့အခုအိန္ဒိယနိုင်ငံတွေမှာရောပြည်ကျတဲ့နေရာမှာသူကရောဂါပိုးကလူရေ120%နှုန်းတော့ပေါ့ 20% လောက်က antibody ခေါ်တဲ့ဒီH1N1 ရဲ့ပိုးရဲ့ antibody ကိုရှိပါတယ်။အထားနိုင်ငံတွေကလည်းသူကလူ120%လောက် already affected ခေါ်တာပေါ့။ဒါကပိုးကူးစက်ခံရပြီးဖြစ်ပါတယ်။ဒါမို့ကျွန်တော်တို့ကဒါကြတော့ဟိုတိုးလာမလားဆိုတော့ပိုးတွေ့လာတိုးရေဆိုမှကျွန်တော်တို့ကသေဆုံးတာကိုရှင်းချဖို့ပဲ။ရေးကြည့်ပါတယ်။လူနာပိုးတွေ့လူနာများလာတာကဟိုကြောက်စရာမဟုတ်ပါဘူး။သေဆုံးသူကရှင်းချဖို့ပဲကျွန်တော်တို့ကဦးစားပေးရမှာဖြစ်ပါတယ်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတော့ H1N1 virus ပိုးကူးစက်ခံထားရသူဟာရောဂါလက္ခဏာပြဖို့၂ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မကြာခင်မှာရောဂါဖြစ်ပွားသူဥယျာဉ်တိုးလာနိုင်ခြေရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုသတိပေးထားကြောင်းပြောဆိုထားတာလည်းရှိပါသေးတယ်။ရာသီသုတ်ကွေးရောဂါ H1N1 အတွက်ကျန်းမာရေးဝန်ကြီးဌာနကို SML ရောဂါရှာဖွေဌာနကလူဒန်းထားတဲ့ကာကွယ်ဆေး3,000ရောက်ရှိနေပြီးအိန္ဒိယအစိုးရကလည်းကာကွယ်ဆေးလူဒန်းဖို့ရှိနေပါတယ်။အဲ့ဒီကာကွယ်ဆေးတွေကိုလူနာတွေကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေ၊ရောဂါအခမ်းရှိသူတွေ၊ကလေးတွေ၊တက်ကြီးရွယ်အိုတွေနဲ့ကိုဝင်ဆောင်တွေကိုဦးစားပေးထိုးပေးသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။ Influenza A H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီသုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါ။မြန်မာပြည်မှာ2009ခုနှစ်ကနေ2016ခုနှစ်အတွင်းရာသီသုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2018ခုနှစ်မှာမှ H1N1 နဲ့လူသေဆုံးမှုရှိကြောင်းတွေ့ရှိရတာလည်းဖြစ်ပါလေရှင်